အမေရိကန်ပြည်ထောင်စုဝါရှင်တန်ပြည်နယ်ဆီယက်တယ်မြို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်စနေနေ့ကပထမဆုံးအမျိုးသားလူနာတဦးသေဆုံးခဲ့ပြီးနောက်ပိုင်းအထက်တန်းကျောင်းတချို့ကိုပိတ်ထားလိုက်ကြောင်းဆီယက်တယ်မြို့မှာနေထိုင်နေတဲ့မြန်မာနယ်ပါတဦးက VOE ကိုပြောပါရယ်အမေရိကန်အနောက်ဘက်ချမ်းပြည်နယ်တွေတခြားရောဂါကူးစက်ပြန့်နှံ့လာနေတဲ့အပေါ်မှာမြန်မာနယ်ပါတွေရဲ့အတွေ့အကြုံကိုနားဆင်ကြရအောင်ပါရှင်ဆီယက်တယ်မြို့မှာစနေနေ့ကကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့အသက်50ကျော်အရွယ်လူနာအမျိုးသားတဦးဆေးရုံမှာသေဆုံးခဲ့ပြီးတဲ့နောက်မြို့မှာနေထိုင်သူတွေအတော်လေးစိုးရိမ်ထိတ်လန့်သွားကြတဲ့အကြောင်းဆီယက်တယ်မြို့မှာနေထိုင်နေတဲ့ကိုမှုတာက VOE ကိုအခုလိုပြောပါရယ
်ဆေးရုံမှာပထမတော့သူကကောင်းသူမလူလူနဲ့နောက်ဆုံးသွားတယ်ဆိုတော့အဲ့မှာလူတွေကမနေ့ကထိတ်တလန့်နေဖြစ်ကြတာပေါ့လေတရုတ်ပြည်နဲ့အဆက်ဆက်မရှိဘဲနဲ့ဆုံးသွားတာတရုတ်ပြည်ကပြန်လာတာလည်းမဟုတ်ဘူးနောက်တရုတ်လူမျိုးလည်းမဟုတ်ဒီဗိုင်းရပ်စ်ကဘယ်လိုရောက်လာလဲဆိုတာသူတို့ကအဲ့ဒါကိုတန်လျာဖြစ်နေကြတာပေါ့လေ
ဆီယက်တဲ့မြို့ကကျောင်းသားမိဘတွေကိုကိုရိုနာဗိုင်းရပ်စ်ကြောင့်ကျောင်းတွေပိတ်တင့်မတင့်နောက်ဆုံးအခြေအနေတွေကိုအဆက်မပြတ်အကြောင်းကြားနေပြီးတချို့အထက်တန်းကျောင်းတွေကိုတော့ပိတ်လိုက်တဲ့အကြောင်းကိုမူတာကပြောပါတယ
်တချို့ကျောင်းတွေကဘယ်ဘီယူမှာပိတ်လိုက်တယ်နောက်အဲဘရက်ကဟိုက်စကူးတခုပိတ်တယ်နော်ဘိုတဲကဟိုက်စကူးတခုပိတ်ထားတယ်ပြီးတော့အခုအမြဲတမ်းသူတို့ဒီကျောင်းသားမိဘတွေကို message နဲ့ update အမြဲတမ်းဒီပို့ပေးနေတာပေါ့လေကျောင်းဖွင့်မဖွင့်ပိတ်မပိတ်ဘယ်ကျောင်းတွေပိတ်မယ်ဘယ်ကျောင်းတွေဖွင့်မယ်ဘယ်ကျောင်းတွေကတော့ဟိုလက်လုတ်ထားတယ်နောက်ကလေးတွေကိုဒီ sanitizer တို့ mask တို့ဘာတို့အဲ့ဒါအိမ်မှာပြင်ထားဖို့တွေပါတယ်တော့အဲ့လို message တွေပါတယ်ပို့နေတာပေါ့လေအဲ့လို awareness တော့လုပ်နေတာပေါ့လေ
ကုန်တိုင်းတွေမှာစားတောက်ကုန်ပစ္စည်းတွေဝယ်ယူစုဆောင်မှုတွေရှိလာပေမဲ့တရုတ်ဈေးတန်းတွေမှာတော့လူဝင်ထွက်အတော်လေးနည်းသွားကြောင်းကိုမှုတာကဆိုပါတယ
် Max တွေဝယ်ကြတယ်အဲ့ဒီ Costco တို့ဒီ Shopping Center တွေမှာတန်းစီရတယ်အဲ့ဒီဒါပေမဲ့တရုတ် Market တွေမှာတော့ဝယ်တဲ့လူမရှိတော့ဘူးပေါ့လေနောက်ပြီးလင်းတွေမှာလည်းသွားတဲ့လာတဲ့လူမရှိတော့ဘူးလင်းတစ်စီးလုံးဆို10ယောက်15ယောက်လောက်ပဲထွက်လာတာများတယ်
။ဝါရှင်တန်ပြည်နယ်နဲ့ကပ်နေတဲ့အော်ရီဂွန်ပြည်နယ်ကကျောင်းတစ်ကျောင်းမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတအူတွေ့ရှိခဲ့တဲ့အတွက်ကျောင်းသားမိဘတွေပါဝင်ဒေသခံတွေစိုးရိမ်ထိလန့်မှုတွေရှိခဲ့တဲ့အကြောင်းပေါ့တလန်မြို့မှာနေထိုင်တဲ့ကိုထွန်းထွန်းကအခုလိုပြောပါရယ
်။ Forest Hay ဆိုတဲ့ကျောင်းမှာဝန်တန်းတယောက်ကတဲ့အိပ်ပိုတွေ့ရပါပြီတဲ့ COVID-19 တွေ့ရပါပြီဆိုပြီးတရားဝင်ကြေညာတယ်။အဲ့တရင်လဲထွက်လာရောလူတွေကတော့ယူတဲ့ချစ်တော့ခွန်နေနေ message ဝယ်ကြတာပေါ့လေအခုဆိုဒီကုန်တိုက်တွေမှာ message မရှိတော့အဲ့လိုဖြစ်တယ်အဲ့တရားကိုတီးကြခွဲထားတယ်တဲ့နောက်ပြီးတော့အဲ့ကြောင်းကိုဖိတ်ပလိုက်တယ်အဲ့ဒီတရင်စာရှင်တော့ပြည်တာနဲ့ပိတ်လိုက်ပြီးတော့ကလေးတွေအကုန်လုံးအိမ်မှာနေခိုင်းတယ်ဝန်ထမ်းတွေအကုန်လုံးအိမ်မှာနေခိုင်းတယ်အဲ့ဒါကို special သူတို့ investigate လုပ်နေတယ်ပြီးရင်ကြောင်းကြောင်း deep cleaning လုပ်ဖြစ်တယ်လုပ်ပြပြီးတော့ update တည်င်းတွေကိုနေ့တိုင်းပြရှာကြညာပေးနေတယ်ဒါမဲ့အဲ့တွေ့တဲ့တယောက်ကထူးခြားတာကဘယ်နိုင်ငံမှဖြီးသွားမထားဘူးအဲ့တွေ့တဲ့တယောက်ကလေအဲဒါကြောင့်သူတို့လောလောဆယ်ချမ်းမြင်သတ်မှတ်တာက human aid social ပေါ့လူလူချင်းကူဆက်တယ်ဆိုသူတို့ထင်တယ်ဒါပေမဲ့အဲ့ဒါက unknown origin အဆင့်သတ်မှတ်ထားတယ်အဲ့အဆင့်မှာရှိတယ
်ဟုတ်ကဲ့အဲ့တော့မြန်မာအတိုင်းဝိုင်းဘက်ကရောစိုးရိမ်မှုတွေဘယ်လောက်ထိရှိနေလဲရှင
်ပမာမိသားစုတွေတော်တော်များများကအဲ့ဒါကိုစိုးရိမ်ကြတယ်စိုးရိမ်ကြတော့တချို့လဲ message လိုက်ဝယ်တာလည်းမရဘူးမရတော့အဲ့ဒါသူတယောက်နဲ့တယောက်ပြန်မြပြီးတော့အဲ့လိုပြောကြဆိုကြနေကြပေါ့အဲ့တော့တယောက်နဲ့တယောက်ပြီးတဲ့ဟာလေးတွေလည်းကြံပေးကြလက်ဘလို့ဆေးရမယ်နှာခေါင်းဘလို့ကာရမယ်တကယ်လို့နေမကောင်းရင်အိမ်မှာပဲနေရမယ်ကျန်းမာရေးဌာနကိုကြောင်းကြရမယ်အဲ့ဒါလေးတော့ဒီ community ထဲမှာတယောက်တယောက်တိုင်ပြီးတော့ပြောနေကြတယ
်အလားတူအိမ်နီးချင်းပြည်နယ်ကယ်လီဖိုးနီးယားကဆန်ဖရန်စစ္စကိုမြို့မှာလည်းရောဂါကူးစက်ခံရသူမတွေ့ရသေးပေမဲ့ဗိုင်းရပ်စ်ပိုးကူးစက်မှုကိုကြိုတင်ကာကွယ်တဲ့အနေနဲ့မြို့တော်ဝင်ကပြီးခဲ့တဲ့သတင်းပတ်တွင်အရေးပေါ်အခြေအနေကြေညာခဲ့ပါတယ်လူအများစုဟာအရေးပေါ်စားတောက်ကုန်တွေကိုစုဆောင်းနေကြကြောင်းဆန်ဖရန်စစ္စကိုဘေးအေရီးယားမှာနေထိုင်တဲ့ကိုကျော်နိုင်က VOE ကိုပြောပါရစေ
။ဒီ Costco တို့ဒီ Target တို့ဒီ Walmart တို့မှာရှိနေတဲ့ဒီအစားတောက်တွေနောက်ကဒီစံရှိတဲ့ကုန်းနဲ့ပစ္စည်းတွေနောက်ကဒီ Mask တွေအဲ့ရကဝယ်ရတာထည့်ခဲ့ဖြစ်လာတယ်။သူတရားဆိုလို့ရှိလို့ရှိရင်ဒီ Costco မှာဆိုရင်တန်းစီပြီးဝယ်ရတဲ့အစီအစဉ်တွေရောက်လာတယ်။နောက်ချက်ကဒီ Target မှာဆိုလို့ရှိရင်ဒီ Sanitizer ပေါ်တဲ့ဒီလက်ကိုရှိတဲ့အရက်ပြန်ကြီးအစားဖွဲရတာမရှိတော့ဘူးဖြစ်သွားတယ်အဲချိုးအစားတောက်ကြီးဆိုလို့ရှိရင်ပြက်လာတဲ့အနေအထားကတော့ဒီဖြစ်လာတယ်ဘာလို့လဲဆိုတော့ကိုလူတွေကအပြောပြစ်စင်ပါဆိုတဲ့ဒီမျိုးတော်ကြီးရဲ့တောဆူခြင်းနဲ့အတူတားရှိနေတဲ့သတင်းတွေအရအားလုံးကတော်တော်များများပြင်ဆင်နေတယ်တစ်ခါကနှစ်ခါဝယ်လာတဲ့ပြင်ဆင်လာပြီးမြင်နေရပါတယ်ဟုတ်တယ
်နောက်ဆုံးရရှိတဲ့သတင်းတွေအရကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်လူနာတအူးပထမဆုံးသေဆုံးခဲ့တဲ့ဝါရှင်တန်ပြည်နယ်မှာ ယောဂါကူးစက်ခံရသူပေါင်း၈ဦးရှိသွားပြီဖြစ်ကြောင်းပြည်내ကျန်းမာရေးတာဝန်ရှိသူတွေကတနင်္ဂနွေနေ့ကကြေညာခဲ့ပါတယ်။အမေရိကန်မှာအများဆုံးကူးစက်ခံရတဲ့ပြည်내ကတော့ကယ်လီဖိုးနီးယားဖြစ်ပြီးယောဂါပိုးတွေ့ရှိသူပေါင်း၁၁ဦးထိရှိနေပါတယ်ရှင်။